မချချင်းရပိုင်းအတွင်းမှာ2015ပါတီဆောင်ရွေးကောက်ပွဲအတွက်စတင်မဲဆယ်စည်းရုံးကြတော့မဲ့နိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲဥပဒေနဲ့အညီမဲဆယ်စည်းရုံးကြဖို့နဲ့မဲဆန္ဒရှင်ပြည်သူတွေမဲပေးနည်းစနစ်မှန်ကန်စွာမဲပေးနိုင်အောင်ပညာပေးဟောပြောကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေကိုတိုက်တွန်းလိုက်ပါတယ်။ပါတီတွေမဲဆယ်စည်းရုံးနေစဉ်ကာလအတွင်းမှာလည်းကော်မတီတွေဖွဲ့ပြီးစောင့်ကြည့်လေ့လာကြမှာဖြစ်ပြီးကျင်းဝဲနဲ့မညီဘူးလို့တိုင်ကြားလာရင်ကော်မတီတွေဖြည့်ရှင်းသွားမှာဖြစ်ပါတယ်အသေးစိတ်ကိုတော့မဆုမောင်ကတင်ပြပေးမှာပါရှင
်စက်တင်ဘာလ၁ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေနဲ့2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေရန်ကုန်မြို့မှာတွေ့ဆုံပြီးတော့မကြခင်မှာကျင်းပတော့မယ့်2015ရွေးကောက်ပွဲအတွက်ကျင်းသုံးရမယ့်ရွေးကောက်ပွဲဆိုင်ရာကျင့်ဝတ်တွေမကြခင်ရပိုင်းတွင်းမှာပဲစတင်တော့မယ့်မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတဲ့အကြောင်းတွေ့ဆုံပွဲမှာရွေးကောက်ပွဲဆိုင်ရာအချက်အလက်တွေကိုရှင်းလင်းပြောပြခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဦးမြင့်နိုင်က VOA မြန်မာပိုင်းကိုပြောပါတယ်
။နိုင်ငံရေးပါတီတွေကိုသူတို့ရဲ့တို့တော့ပကောင်တာမဲဆွယ်စည်းရုံးရေးနဲ့ပတ်သက်လို့ပေါ့လေအဲ့ဒါလေးတွေဆွေးနွေးပါတယ်။နောက်မဲပေပုံပေးနေမဲလက်မှတ်လုပ်ဖို့လုပ်နေအဲ့ဒီအရာလေးတွေနဲ့ဗီဒီယိုရိုက်ထားတယ်လည်းပြပါတယ်။နောက်ရွေးကောက်ပွဲအငင်းပွားမှုတွေနဲ့လည်းပတ်သက်လို့အဲ့ဒါဆွေးနွေးပါတယ်။ဆွေးနွေးမှုတွေလို့တော့အကျိုးရှိတာပေါ့လား။ကျွန်တော်တို့လုပ်မဲ့ဟာလည်းသူပြောပြလိုက်တယ်လေ။သူတို့လည်းသူတို့ဘယ်လိုဘယ်လိုလုပ်ဖို့လဲပူအောင်ပေါင်းမလဲပြောလိုက်တာပေါ့လေ။ဒီအခါကျတော့ကျွန်တော်တို့ဟိုခုကတော့ဟိုမဲစနစ်ပြင်ညာမယ်နော်မဲရမှုတွေတနန်းနေပေးမယ်။နောက်ကျွန်တော်တို့ဟိုကိုယ်တည်းလာလို့စစ်စစ်ပြီးတော့ကျွန်တော်ကျင်းညာမယ်ကျင်းညာပြီးမဲလက်မှတ်တွေလုပ်မယ်ဆိုတော့ဒီပဲတခြားအဲ့လိုကိုရုပ်ောက်ပွဲမဲပင်းနဲ့အောင်ဒီကျွန်တော်တို့လောက်ချာဖြစ်ရတယ်ဆက်ဆောင်သွားရမှာပေါ့
စက်တင်ဘာလ၈ရက်နေ့ကနေစလို့နိုင်ငံရေးပါတီတွေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးတဲ့အခါမှာလိုင်းနာကျင့်သုံးရမယ်ကျင့်ဝတ်နဲ့အညီလိုင်းနာဆောင်ရွက်ခြင်းရှိမရှိကိုစောင့်ကြည့်မှုတွေပြုလုပ်ဖို့နဲ့တကယ်လို့ကျင့်ဝတ်နဲ့မညီဘူးလို့တိုင်ကြားလာရင်ညှိနှိုင်းဖြေရှင်းဆောင်ရွက်ပေးမယ်မော်နီတာရင်းစောင့်ကြည့်ကော်မတီကဖြေရှင်းပေးမှာဖြစ်ပါတယ်ဒါမှမရရင်စည်းစက်ညှိနှိုင်းရေးကော်မတီကိုတင်ပြပြီးအဲ့ဒီအထိမှဖြည့်ရှင်းလို့မရခင်ရင်တော့ရွေးကောက်ပွဲဆိုင်ရာလုံခြုံရေးကော်မတီကဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်။အရင်ရွေးကောက်ပွဲတွေထက်စာရင်ဒီတစ်ကြိမ်ကျင်းပမဲ့2015ရွေးကောက်ပွဲမတိုင်ခင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတို့ကြားပို့ပြီးတော့မှနှီးဆက်ထိတွေ့မှုတွေရှိပြီးထဲထဲဝင်ဝင်ဆွေးနွေးတိုင်ပင်ညှိနှိုင်းနိုင်ခဲ့ကြတယ်လို့တွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့အတွေ့အမှုဦးနေမင်းကျော်ကရှင်းပြပါတယ
်။ကော်မရှင်နဲ့မနက်ခင်းပိုင်းမှာတော့ဒီမီဒီယာကိုအသုံးပြုပြီးတော့ဒီ voter education လုပ်တဲ့ကိစ္စတွေပေါ့ရှင်းပြပါရစေ။ပြည်သူလူထုကိုမဲပေးတာနဲ့ပတ်သက်ပြီးတော့ဟိုမဲပေးတဲ့ဟာကိုမှတ်မှတ်ကမဲပေးနေအောင်သူတို့ဆုံးမဟာကိုမနက်ခင်းပိုင်းမှာရှင်းပြပါရစေ။အဲ့ဒါပြီးတော့မနက်ခင်းပိုင်းမှာပဲဒီတနင်္ဂနွေလုံးမှာသူတို့မဲစင်းရင်းပေါ့လေပြုစုထားတဲ့ဟာကိုသူတို့စက်တင်ဘာလ14ရက်နေ့မှာစပြီးထုတ်ပြန်မယ်ဆိုတာကိုကြေညာပေးပါရစေ။အဲဒီကိစ္စမှာကျတော့ကျွန်တော်ဒီမဲဆွယ်စီယုံချင်းဆိုင်ရာနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေလိုက်နာမှာဖြစ်တယ်ပေါ့လေ။ဆိုရှင်ကိုယ်စားလောင်းဒီမဲဆွယ်စီယုံနဲ့ဒီသက်တွေကိုယ်စားလောင်းပြုပွဲအသုံးစည်းလို့တော့မဆိုရဟာတွေတို့ဆွေးနွေးကြပါတယ်ကျွန်တော်တို့ဒီ2010ရုပ်ပွဲဆိုင်ရင်တော့ကျွန်တော်တို့ချိန်အားရပွဲအများကြီးတွေ့ရပါတယ်ဘာဖြစ်လို့ဆိုကျွန်တော်တို့2010ရုပ်ပွဲဝင်တော့ကြတော့ဒီ2010တုန်းကဆောင်ရွက်ခဲ့တဲ့ရုပ်ပွဲကော်မရှင်ကသူတွေနဲ့ကျွန်တော်နဲ့အဲ့တော့ဒီထိကျခဲ့ရတာမရှိဘူးပေါ့လေနော်လက်ရှိရုပ်ပွဲကော်မရှင်အဖွဲ့ဝင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်ကြတော့သူတို့နဲ့ကျွန်တော်တို့ကညီညီဆက်ဆက်ကျွန်တော်တို့ဆွေးနွေးတိုင်ပင်ပြီးတော့ဟိုလောချက်ရှိတာကြာနာဆွေးနွေးခဲ့တယ်ပြီးတော့ကော်မရှင်အနေနဲ့လည်းဟိုနိုင်ငံကအဖွဲ့အစည်းတွေဖြစ်တဲ့ဒီ IFS တို့ International Idea တို့ဆိုရှင် MMDB ပေါ့လေမြန်မာဟိုပါတီစုံဒီမိုကရေစီအစီအစဉ်စသဖြင့်ပေါ့လေအဲ့လိုဒီ IRI တို့စသဖြင့်သူတို့နဲ့ပူးပေါင်းဆောင်ရွက်ပြီးတော့လုပ်တဲ့အတွက်ကြောင့်မို့လဲဒီ2010ရွေးကောက်ပွဲโอเคကော်မရှင်နဲ့ဆိုချင်တော့ဒီကပို့ပြီးတော့ပုံလေးညနာမှုရှိတာကိုတွေ့ရပါတယ
်မကြခင်မှာစတင်တော့မဲဆွယ်စီယိုရေးကာလအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေဘက်ကဆွေးနွေးနေချိန်မှာပဲနိုင်ငံရေးပါတီတွေဘက်ကလည်းကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေတဲ့အကြောင်းရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SNND ပါတီရဲ့ပြောခွင့်ရဦးဆိုင်ညွန့်လွင်ကပြောပါတယ
်ကျွန်တော်သိသလောက်တော့ဒီနေ့ကတော့နောက်ဆုံးအကြိမ်ပြေးတာကြနောက်တော့ဟိုပြည်ပကဖြည့်ရှင်ရေးဆိုပြီးတော့လုပ်ထားတဲ့အဖွဲ့လေးတွေရှိတယ်အဲ့ဒီအဖွဲ့ကတော့လွတ်တော်ကိုယ်စားလှယ်လောင်းအများဆုံး10ပါတီတော့10ပါတီကကိုယ်စားလှယ်ရင်းနဲ့ဖွဲ့ပါတယ်ကျွန်တော်တို့တော့တိတ်တော့ပြဿနာမရှိဘူး
ဟုတ်ကဲ့ခုလာမယ့်၈ရက်နေ့မှာစမယ်ပါတီစည်းရုံးရေးတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဘာတွေများစီစဉ်ထားပါလဲဆရာ
အဲ့ဒီနေ့မှာပဲကျွန်တော်တို့ပြင်လို့မှာအားလုံးတွေ့ကြမှာပါကိုယ်စားလှယ်လောင်းလေးနဲ့ညွန့်နယ်ကအဲ့ဒီအောင်နိုင်ရေးဖွဲ့တွေနဲ့ပြည်ပြီးတော့အစီအစဉ်ဆွဲမှာပါဒီလိုမဲပေးကြတော့ကြလူရောပါတီရောကြည်ရွေးဖို့ပေါ့ဗျာဒီမှာတော့ဒီချိန်မှာတော့ရိုးရိုးစုစုလေးနဲ့ရှိရတွေ့ရှိတယ်မဲကုမဲတမဲရတံခိုးရှိပါတယ်တံခိုးရှိတဲ့မဲကိုတံခိုးရှိတဲ့ပုံကိုယ်တွေပြေးဖို့ပဲကျွန်တော်ပြောနေပါတယ်
ပ ဒီတော့ဆိုရွေးကောက်ပွဲကော်မရှင်ဘက်ကနိုင်ငံရေးပါတီတွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေဆန္ဒမဲမှန်ကန်အောင်ပေးနိုင်ရေးမဲပေးနေစနစ်မှန်ကန်အောင်ထည့်နိုင်မှုပညာပေးမှုတွေမှာဝိုင်းဝန်းကူညီဆောင်ရွက်ကြဖို့နဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးနိုင်ငံရေးပါတီတွေဘက်ကပူးပေါင်းဆောင်ရွက်ကြဖို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတ